မေရီယံပြည်တော်စုကနာမည်ကျော်ရေးတက်ကတူကြီးရဲ့ World Scholar Cup ပြိုင်ပွဲမှာဝိဇာရောသိပ္ပံဘာသာရက်တွေမှာထူးချွန်ထက်မြက်တဲ့ကမ္ဘာနိုင်ငံအသီးသီးကအကြောင်းသားတွေဝင်ရောက်ရှင်ပြန်ကြပြီးမြန်မာနိုင်ငံကမြန်မာ International School ရန်ကုန်အကြောင်းသားတွေလည်းရှင်ပြန်ခဲ့ပါတယ်။ဒီပြိုင်ပွဲမှာမြန်မာအကြောင်းသူမတ်စုနေဂျီထူးကစု၄စုရရှိခဲ့ပါတယ်။မတ်စုနေဂျီထူးရဲ့ပြိုင်ပွဲအတွေ့အကြုံနဲ့ပတ်သက်ပြီးမတ်ဤတန်စင်ကဆက်သွယ်မိမန်းထားတာပါ။
မြန်မာ International School ရန်ကုန်ကကျောင်းသူမတ်စုနေဂျီထူအားဆိုရင်ကမ္ဘာတစ်ဝန်းကကျောင်းသားတွေနဲ့အတူဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အသင်းလိုက်နဲ့တဦးချင်းစီအတွက်စု၄စုလည်းရခဲ့ပါသေးတယ်။မြန်မာနိုင်ငံတွင်းက International ကျောင်းတွေအချင်းချင်းရှင်ပြိုင်ပြီးတဲ့နောက်မှာတော့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာနောက်တစ်ဆင့်ပြိုင်ပွဲတွေမှာအရွေးခံရပြီးတော့အခုဆိုရင်သူကရေးတက်ကတူမှာနောက်ဆုံးအဆင့်ရှင်ပြိုင်ရတာဖြစ်တယ်လို့မတ်စုနေဂျီထူကပြောပါရယ်။သူရဲ့ပထမဆုံးနိုင်ငံတကာပြိုင်ပွဲလေးဖြစ်တဲ့ဒီပြိုင်ပွဲကနေပြီးတော့ထူးထူးခြားခြားအတွေ့အကြုံကိုလည်းပြန်ပြောပြပါရစေ
။ Closest one ကတော့ Scavenger Hunt. Scavenger Hunt ကတော့နိုင်ငံတကာလူတွေနဲ့တွေ့ရတယ်။တကယ်သူတို့ရဲ့နိုင်ငံကြောင်းနဲ့လည်းပြီးရတယ်။အဲ့တော့အဲ့ဒီအချိန်ကျမှသူတို့တယောက်နဲ့တယောက်ပို့ပြီးတော့ရင်းနှီးသွားကြတယ်အဲ့ဒီမှာ။အဲ့ဒါအဲ့လိုမျိုးပြန်ခဲ့တဲ့အခါကျတော့သူတို့အဲ့ဒီ New ဒီ New Haven တစ်ခုလုံးအဲ့လိုပတ်ပြီးတော့အဲ့လိုမျိုးလောက်ရတဲ့အချိန်ကျတော့တွေ့ရတဲ့နေရာလေးအများကြီးတွေ့ရပါတော့ဆိုမြန်မာပြည်မှာအလောင်းလာတဲ့ခင်ရတဲ့အလိုဟာကြီးတွေ building ကြီးတွေမရှိတဲ့အချိန်ကျတော့တမျိုးအဲ့လိုမျိုးပတ်ရတဲ့အချိန်ကျတော့အကူပြို့ပြောကြကောင်းတယ
် World Scholars Cup ပြိုင်ပွဲဟာကျောင်းသားကျောင်းသူတွေတင်ယူလို့စိတ်တိုးလာအောင်အရေးချင်းတွေတက်လာအောင်နဲ့ကမ္ဘာနိုင်ငံသားကောင်းအဖြစ်ခံယူနိုင်အောင်ရည်ရွယ်ပြီးတော့ကျင်းပရတယ်ဖြစ်ပါတယ်ဒီပြိုင်ပွဲမှာကျောင်းသားတွေကဘာသာရပ်6ရပ်ဖြစ်တဲ့သမိုင်းနည်းပညာ၊စာပေသိပ္ပံနဲ့ဂီတအနုပညာဘာသာရပ်တွေနဲ့ဆိုင်တဲ့မေးခွန်းတွေကိုဖြေဆိုရပါတယ်။နောက်ကျောင်းသားတွေတည်ထားပြီးတဲ့ဘာသာရပ်တွေကိုတဦးချင်းစီရောအတင်းလိုက်ရှင်ပြန်ရတဲ့နေရာမှာကြာပန်းစကားပြောပြိုင်ပွဲ၊စုပေါင်းပြီးတော့စာယူစာကုန်းရေးတာ၊ပြဿနာဖြေရှင်းတဲ့ပြိုင်ပွဲတွေလည်းပါဝင်ပါတယ်။ဒီလိုတမှုထူးခြားတဲ့ပြိုင်ပွဲပုံစံအကြောင်းကိုမတ်စုနေဂျီထူးကရှင်းပြပါတယ်
။ Round 3မှုရှိရယ်။ One round ဆောင်ကရန်ကုန် round regional round ဒီကြော် global round ဆိုပြီးတော့တမီးတို့ကတော့ Hanoi မှာသွားပြန်နေ။တသင်းမှာ၃ရက်ဆိုပြီးတော့အမှဒပိတ်မှာလည်းတမီးတို့အတင်းလိုက်ဒပိတ်လို့ရတယ်။ဒပိတ်ရကြတော့တမီးတို့ဟိုကတို့ချပေးတဲ့ဟာကိုတမီးတို့ကနေပြီးတော့15မိနစ် research လုပ်ရတယ်။တဲကတယောက်၄မိနစ်စီပြောရတယ်။နောက်တစ်ခုက collaborative writing ဆိုတော့တမီးတို့တသင်းနဲ့အဲ့လို write တို့ချပေးတဲ့ writing topics တွေကိုတယောက်တစ်ခုစီရေးပြီးတော့အဲ့ဒါကိုတူတူဖြေရတယ်။နောက်တစ်ခုကျတော့scavenger hunt ကျတော့အဲ့ဒါတော့အမှတ်တရမှာမပါဘူးမြဲသူတို့အသင်းတွေပါချပေးရတဲ့ခါကျတော့တခြားနိုင်ငံလူတွေနဲ့လည်းတသင်းနဲ့ဖြစ်သွားတယ်
။နှစ်စဉ်ကျင်းပတဲ့ဒီပြိုင်ပွဲမှာခဏလေးခုပါဝင်ပါတယ်။အသင်းလိုက်ကြပင်းစကားပြောပြိုင်ပွဲ၊ရေးဖြေစာမေးပွဲ၊အသင်းလိုက်စာစီစာကုန်းရေးဖြေနဲ့အသင်းလိုက်ပြဿနာတွေဖြေရှင်းတဲ့ကဏ္ဍတို့ပါဝင်တာဖြစ်ပါတယ်။WSC ပြိုင်ပွဲကိုစုစုပေါင်းနိုင်ငံ50ကနေပြီးတော့ကမ္ဘာတစ်ဝန်းကကျောင်းသားတွေစုဝေးပြီးတော့အသင်းအဖွဲ့လိုက်ပြိုင်ပွဲဝင်ကြတာဖြစ်ပါတယ်။ MISY အနေနဲ့ဒီပြိုင်ပွဲမှာဝင်ပြိုင်တာဆိုရင်2016ခုနှစ်အရင်နှစ်ကစပြီးတော့ကျောင်းသားတွေကိုစပီးစေလို့ရှင်ပြိုင်တာလည်းဖြစ်ပါတယ်။နောက်နှစ်ပြိုင်ပွဲတွေမှာသွားပြိုင်မယ်ကျောင်းသားတွေအတွက်မစ်ဆူနေဂျီထူးကသူ့အတွေ့အကြုံအရအခုလိုအကြံပေးပါတယ်
။ကို teammate တွေကိုတယောက်နဲ့တယောက်အဲ့လို trust လုပ်ထားတယ်အရင်ကြီး because scholars vote မှာဆိုရင်အဲ့လိုအသင်းလိုက်ဖြေရတဲ့ခါကျတော့တချို့တနေ့စဉ်သူကထရံဖြစ်ချင်ပါဘူးလို့ဆိုလို့မှားသွားကြလို့တကယ်ချင်းမိတရလေအဲ့ချင်းကြတော့လို့တရားနည်းကြောက် trust လို့ပြောရတဲ့အရေးကြီးတယ် debate လို့ရရင်ကြရင်အရင် self confidence နဲ့ရှိပိုလည်းလို့အရင်ကိုပေါ့ရတယ်ရလို့ထင်နေတချို့ရအဲ့လိုမရသွားက
ြ World Scholars Cup ကို2008ခုနှစ်တုန်းကစတင်တည်ထောင်ခဲ့တာဖြစ်ပြီးတော့ရေးတက်ကတော့ကနေကြီးမှုကျင်းပတာလည်းဖြစ်ပါတယ်ဒီကွာလုံးမှာရှိတဲ့အစိုးရနဲ့ပုဂ္ဂလိကကျောင်းတွေကဘဝနောက်ခံမတူညီတဲ့ကျောင်းသားတွေစာပေအကျိုးခေါင်းဆောင်မှုအပိုင်းနဲ့အသင်းအဖွဲ့စိတ်ဓာတ်တိုးတက်လာအောင်ရည်ရွယ်ပြီးတော့တည်ထောင်ခဲ့တဲ့ဒီအကျိုးမျက်မြင်ယူတဲ့အဖွဲ့လည်းဖြစ်ပါတယ်။ဒီဝင်ရောက်ရှင်ပြိုင်တဲ့ကျောင်းတွေစီးရင်မှာလက်တလုံးမှာတော့မြန်မာနိုင်ငံက International ကျောင်း6ခုသာပါဝင်သေးတာဖြစ်ပါတယ်ရှင်။